Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်တော်ရရှင်များအတွက်ပျော်ရွှင်ချမ်းမြေ့ဝရနှစ်ခုအခါသမယဖြစ်ကြပါစေရှင် VOA American တာရဲ့2019ခုနှစ်ဧပြီလ14ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျမများသတင်းအောင်ပါဒီကနေ့တင်းငွေညနေပိုင်းသောတာရှင်တွေနာဆီယမ်မေထိတန်းရောက်သတင်းတွေမှာတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးမိုက်ပွန်ပီယိုဟာဒီကနေ့တင်းငွေနေ့ကိုလံဘီယာနေဆက်မြို့ကူကူတာမှာဗင်နီဇွဲလားဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်ခဲ့လို့ဖမ်းဆီးခံနေရသူတွေကိုတခြားမျိုးတွေကိုပို့ဆောင်ဖို့သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားကြရပါမယ်မှတ်ခွာညို့ရေ
ကောင်းပါပြီရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေမှာတော့စိန်ခေါ်မှုတွေနဲ့အများဆုံးရင်ဆိုင်နေရတဲ့တိုင်းပြည်တွေကိုကြည့်မယ်ဆိုရင်အမျိုးသမီးတွေအတွက်ကျန်းမာရေးဆောင်ရှောက်မှုဒန်းတူအခွင့်အရေးရမှုအားနည်းနေသေးတဲ့အကြောင်
း If you look at the countries who've been were the most challenged ones it's countries where women still face many barriers
ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့ညွှန်ကြားရေးမှူးပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်အစီအစဉ်နောက်ပိုင်းမှာတော့တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
American နိုင်ငံသားရေးဝင်ကြီး Mike Pompeo ဟာဒီကနေ့တနင်္ဂနွေနေ့ Colombia နယ်စပ်မြို့ Cúcuta မှာနိုင်ငံတွင်းမငြိမ်သက်မှုတွေနဲ့အစာအစာပြတ်လတ်မှုတွေကြောင့်ထွက်ပြေးလာတဲ့ Venezuela ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှုစီစဉ်ထားပါတယ်။ Venezuela သမ္မတ Nicolas Maduro နဲ့သူ့အစိုးရကိုလက်မခံတဲ့သမ္မတ Trump ရဲ့ရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝင်ကြီး Pompeo ကလက်တလုံးမှာတောင်အမေရိကနိုင်ငံတွေကိုတွားရောက်ခဲ့တာပါစနေနေ့ကလည်းဝန်ကြီးပွန်ပီယိုကပီရူးနိုင်ငံကိုတွားရောက်ခဲ့ပြီးတော့သမရမာတင်ဗစ်ကာရာနဲ့နိုင်ငံသားရေးဝန်ကြီးနက်စတာပိုပိုလီစီယိုတို့နဲ့တွေ့ဆုံပြီးပီရူးနိုင်ငံကတန်းနဲ့ချီတဲ့ဗင်နီဇွဲလားဒုက္ခသည်၄ပုံ၃ပုံလောက်ကိုလက်ခံပေးထားတဲ့အပေါ်မှာချီးကျူးပြောဆိုခဲ့ပါတယ်စနေနေ့ကပါရာဂွေးမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးက VOA နဲ့တွေ့ဆုံမေးမြန်းခန်းတွင်ကောင်းဆောင်မှုပြဿနာဖြစ်နေတဲ့ဗင်နီဇွဲလားနိုင်ငံအရေးအမေရိကန်ရဲ့ချင်းကပ်မှုနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်မာဒူရိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲကအတူအရောင်ရွေးကောက်ပွဲလို့ဝန်ကြီးပွန်ပီယိုကပြောဆိုပြီးအတိုက်ခံကောင်းဆောင်ဟွမ်ဂွာဒိုကိုနိုင်ငံရဲ့စစ်မှန်တဲ့သမ္မတအဖြစ်နိုင်ငံပေါင်း54နိုင်ငံကအတိအမှတ်ပြုထားကြောင်းလည်းပြောဆိုခဲ့ပါတယ်ရုရှားနဲ့ကျူဘာပေါ်မာဒူရိုကအကူအထားပြုနေတာကိုလည်းဝေဖန်လိုက်ပြီးလုတ်ပိုင်ခွင့်အာဏာအလုံးကိုကျူဘာနဲ့ရုရှားတွေစီကိုလွှဲပေးထားတာလို့ပြောဆိုခဲ့ပါတယ်တောင်အမေရိကဒေသအတွင်းမှာတရုတ်တို့ရှင်သန်ကြီးပွားတာကိုမြင်လို့ကြောင်းဒါပေမဲ့ငွေတွေအလုံးကြီးယူလာပြီးအစိုးရတာဝန်ရှိသူတွေကိုလက်ထိုးတဲ့အပြုအမူတွေကိုတော့မလူလားကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကပြောပါတယ်
။မက်ဂန်မက္ဆီကိုနယ်စပ်ကိုပိတ်ဖို့အတွက်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးတော့အဲ့လိုလှုပ်လို့တရားဥပဒေကြောင်းရအမှုရင်ဆိုင်ရတယ်ဆိုရင်လည်းသူ့အနေနဲ့လုံခြုံရေးပေးသွားမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ဖတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်က Twitter ကနေမနေ့စနေနေ့မှာညှင်းဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမိမြေလုံခြုံရေးတာဝန်ရှိသူတွေကိုပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့ဘယ်တော့မှမကမ်းလှမ်းခဲ့သလိုတောင်ပိုင်းနယ်စပ်ကိုပိတ်ဖို့လည်းဘယ်သူမှအမိန်ပေးတာမျိုးမရှိခဲ့ဘူးလို့သမ္မတ Trump က Twitter ကနေရေးပါတယ်အဲ့အတွက်လည်းသူ့အနေနဲ့စိတ်မပြတ်ဘူးလို့ဆိုပါတယ်သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုပိတ်နိုင်တဲ့အခွင့်အရေးလုံးဝရှိပြီးတကယ်လို့မက္ကဆီကိုအနေနဲ့အမေရိကန်နယ်စပ်ကိုတရားမဝင်ဝင်လာတဲ့သူတွေကိုဖမ်းဆီးတာမျိုးမရှိဘူးဆိုရင်ပိတ်လာနိုင်တယ်ဆိုပြီးလည်းပြောလိုက်ပါတယ်ဒါပြင်ဒီမိုကရက်တီအနေနဲ့လူမှုဥပဒေကိုအများဆုံးပြောင်းရမှာဖြစ်တယ်လို့သမ္မတ Trump ကပြောလိုက်ပါတယ်တကယ်လို့မပြောင်းဘူးဆိုရင်တော့မွေးစေမောင်ခိုရောင်းဝယ်သူတွေလူကုန်ကူးသူတွေနဲ့တခြားရာဇဝတ်ဂိုင်းတွေလိုမျိုးတရားမဝင်ဝင်ရောက်လာတဲ့သူတွေကိုခိုလုံငွေပေးခြင်းနဲ့မျိုးတွေအနေနဲ့ဒီလူတွေကိုချက်ချင်းတာဝန်ယူသွားဖို့လိုတယ်ဆိုပြီးတော့သမ္မတထောင်ကပြောလိုက်ပြီးတော့လူမှုကြီးကြပ်ရေးဥပဒေကိုအခုချက်ချင်းပြင်ဖို့လဲပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကအမိမြေလုံခြုံရေးဝန်ကြီးကတ်စတန်နီယိုစင်ယာရုကနေနှုတ်ထွက်သွားပြီးတဲ့နောက်သူ့နေရာမှာကဗင်မက်ကလီနန်ကိုအယူဝန်ကြီးဖြစ်တာဝန်ထမ်းဆောင်ဖို့ခန့်လိုက်ခြင်းကစပြီးတော့သမ္မတထောင်ကရှေ့ပြောင်းခြေချသူတွေအမေရိကန်နိုင်ငံနဲ့ဝင်လို့မရအောင်မက္ကဆီကိုနယ်စပ်ကိုပိတ်ဖို့မက်ကလီနန်ကိုပြီးခဲ့တဲ့ဘက်ကတောင်းဆိုခဲ့တယ်ဆိုပြီးတော့နယူးယောက်တိုင်းနဲ့ CNN သတင်းဌာနတွေကတောက်ချာနေကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်ခဲ့လို့ဖမ်းဆီးခံနေရသူတွေကိုတခြားမျိုးတွေကိုပို့ဆောင်ဖို့ သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေပါတယ်။သူစဉ်းစားနေတဲ့မျိုးတွေကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုကန့်ကွက်ဆန့်ကျင်နေကြတဲ့မျိုးတွေဖြစ်ပါတယ်။အမိမီလုံခြုံရေးဝန်ကြီးဌာနကအရာရှိတွေကအခိုင်အမာကန့်ကွက်နေတဲ့ကြားမှာပဲသမ္မတထရမ့်ကတောက်ကြံနေကြတာကိုကြေညာခဲ့တာပါ။ဒီပေါ်ဖြစ်နိုင်ခြေရှိတာတွေကိုသူ့အစိုးရအဖွဲ့ကတည်တည်ချာချာကြည့်ရှုလေ့လာနေတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။ဒီမိုကရက်တွေအနေနဲ့အင်မတန်မှအန္တရာယ်ရှိတဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုမပြင်းခြင်းပဲဖြစ်နေတာကြောင့်တရားမဝင်ရောက်လာတဲ့သူတွေအတွက်ခိုးလုံရမျိုးတွေကိုပေးပို့ဖို့သူကြီးကျယ်စဉ်းစားနေတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာတောက်ကြနေအစောပိုင်းကရေးသားဖော်ပြခဲ့တာပါ။ဒီမိုကရက်တွေလွှမ်းမိုးတဲ့မြို့ကြီးတွေမှာအမေရိကန်ပြည်အောင်စုတဲ့တရားမဝင်ဝင်ရောက်ခဲ့သူတွေကိုဗဟိုအစိုးရအာဏာပိုင်တွေစီကိုအနှံဖို့မကြခဏညှင်းဆုပ်တတ်ကြပါတယ်။အကြောင်းရင်းကတော့သူတို့တွေကိုဗဟိုအစိုးရကပြည်နေတန်ပေးမှဆိုလိုပဲဖြစ်ပါတယ်။အမေရိကန်နိုင်ငံတွင်တရားမဝင်ဝင်ရောက်လာသူတွေကိုလက်မခံတဲ့အတွက်ထောင်ဒဏ်ကျခံရရင်တောင်ပြည်ထောင်ကကင်းလွတ်ခွင့်ပေးမယ်လို့သမ္မတထရမ့်ကလူဝင်မှုကြီးကြပ်ရေးနဲ့နယ်စပ်လုံခြုံရေးအကြီးအကဲတာဝန်ယူထားတဲ့ Kevin McLennan ကိုပြောခဲ့တယ်လို့ CNN သတင်းမှတောက်ကြနေကဖော်ပြခဲ့ပါတယ်။ဒီအပေါ်မှာသမ္မတထရမ့်ကတော့ညှင်းဆူထားပါတယ်
။ Weekly website တီထောင်သူဂျူလီယန်အဆန်ကိုဖမ်းဆီးလိုက်ပြီးတဲ့နောက်သူ့ကိုဖမ်းထားမှုနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရအချိန်ကြာမြင့်စွာရင်ဆိုင်သွားဖို့ရှိသလိုနိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူကဗြိတိန်နိုင်ငံမှာပဲဆက်ပြီးတော့ဖမ်းဆီးခံထားပါတယ်ဗြိတိန်နိုင်ငံရဲ့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကတော့ဗြိတိန်အစိုးရအနေနဲ့အဆန်ကိုအမေရိကန်နိုင်ငံကိုတရားခံလွှဲပြောင်းဖို့ကိစ္စကိုတားဆီးသင့်တယ်ဆိုပြီးတော့ Twitter ကနေပြောပါတယ်အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံကလူမဆန်တဲ့ရက်ဆက်တဲ့ကြမ်းကြုတ်မှုတွေကိုဖော်ပြတဲ့အတွက်အမေရိကန်ကိုလွှဲပြောင်းမဲ့ကိစ္စကိုတော့စန့်ကျင်သင့်တယ်ဆိုပြီးတော့သူကပြောပါတယ်။အဲ့ဒီမျိုးကအစမ်းကျက်ရှိနေဂျန်နီဖာရောဘင်ဆန်ကတော့သူ့အနေနဲ့အစမ်းကိုအမေရိကန်တရားရုံးတွေလွှဲပြောင်းဆစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်ဖို့အတွက်လုပ်သွားမယ်ဆိုပြီးတော့အတည်ပြုပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ဥပဒေအရတော့အမေရိကန်နိုင်ငံအနေနဲ့အစမ်းကိုသူတို့စီကနေလွှဲပြောင်းပေးဖို့အတွက်ဂျွန်လ12ရက်နေ့မှတိုင်ခင်မှာတရားဝင်တောင်းဆိုရမှာဖြစ်ပါတယ်။အသက်48နှစ်ရှိဖြစ်တဲ့အဆန်းရှာလန်ဒန်မြို့ကအီကွေဒေါတန်ရုံမှာ2012ခုနှစ်ကတည်းကခိုးလုံနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဇာတာပတိနေ့ကတော့အီကွေဒေါတန်ရုံကအဆန်းကိုခိုးလုံခွင့်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးတော့သူများနိုင်ငံရဲ့အရေးကိစ္စတွေမှာဆက်ပြီးတော့ဝင်ရောက်ဆွတ်ဖက်နေတာကြောင့်သူ့ကိုတန်ရုံကနေနှင်ထုတ်ခဲ့ပြီးတော့ဗြိတိန်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တင်းငွေနေညနေပိုင်းသတင်းတွေကိုဆက်လက်ကြည့်ကြနေပါတယ်တရုတ်လူကုန်ကူးသူတွေကပါကစ္စတန်နိုင်ငံတွင်မှအိမ်နောင်ပဲရှာတဲ့လုပ်ငန်းတွေကိုတရားမဝင်ဖွင့်လှစ်ပြီးငွေကြေးမပြေလည်တဲ့မိသားစုတွေစီကအမျိုးသမီးတွေကိုအယောင်ဆောင်လက်ထပ်မှုတွေနဲ့လှည့်ပြပြီးသူတို့ကိုတရုတ်နိုင်ငံအတွင်းမှာပြည်တစားတွေအဖြစ်အတင်းကျပ်ခိုင်းစီတာမျိုးဒါမှမဟုတ်ကိုရင်းအင်္ဂါတွေရောင်းချတာမျိုးတွေလုပ်တယ်လို့ပါကစ္စတန်မီဒီယာတခုကဖော်ပြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကစနေနေ့ကတုံ့ပြန်လာမှာတော့ဒီလိုစီးပွားရေးလုပ်ငန်းတွေကိုတရုတ်ဥပဒေအရတင်းတင်းကျပ်ကျပ်တားမြစ်ထားကြောင်းနဲ့နိုင်ငံဖြတ်ကျော်ပြီးအိမ်နောင်ပဲရှာတာကနေတရားမဝင်အမျက်ထုတ်ဆောင်ရွက်မှုတွေကိုပါကစ္စတန်အာဏာပိုင်တွေနဲ့ပူးပေါင်းနှိမ်နင်းသွားမယ်လို့ကတိပြုပြောဆိုထားပါတယ်ပြီးခဲ့တဲ့9နှစ်ကစတဲ့ဒေါ်လာ10,000နဲ့ချီတက်မှုရှိတဲ့နှစ်နိုင်ငံအကျိုးတူတရုတ်ပါကစ္စတန်စီးပွားရေးစင်ကြံအစီအစဉ်စတင်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုလာရောက်တဲ့တရုတ်အရေးအတွက်ကတိတိတသာတိုးလာခဲ့တာပါတရုတ်အမျိုးသားတွေနဲ့ပါကစ္စတန်အမျိုးသမီးတွေလိင်ညာလက်ထပ်မှုတွေကတော့ဒေသရင်းမီဒီယာတွေမှာသတင်းတွေခက်ဆိတ်ဆိတ်ပါလာပြီးတဲ့နောက်ဒီကိစ္စအပေါ်လွှတ်တော်အမတ်တွေကြားဆွေးနွေးညှင်းခုန်မှုတွေနောက်ဒီတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုအာဏာပိုင်တွေဘက်ကစုံစမ်းဖို့တောင်းဆိုမှုတွေထွက်ပေါ်လာတာပါပါကစ္စတန်နိုင်ငံရှေ့ပိုင်းလာဟိုးမြို့ကတရားမဝင်ဖွင့်ထားတဲ့အိမ်နောင်ပဲရှာတဲ့လုပ်ငန်းတစ်ခုမှာပါကစ္စတန်ဆယ်ကျော်သက်မိန်းကလေး2ဦးအပါအဝင်အမျိုးသမီး6ဦးနဲ့တရုတ်အမျိုးသားတွေရဲ့ပုံတွေကိုပြီးခဲ့တဲ့တောက်ကြနေတုန်းကပါကစ္စတန်ထိပ်တန်းပုဂ္ဂလိကရုတ်တံလိုင်းတစ်ခုကထုတ်လင်းခဲ့ပြီးတဲ့နောက်တည့်ရက်တရုတ်တန်ယုံကအခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်
နော်ကိုရီးယားနဲ့အမေရိကန်ကြားနှောင့်နှေးနေတဲ့နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကရဲရင်နဲ့ဆုံးဖြတ်ချက်ချဖို့ဒီနေ့ကုန်အထိအချိန်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဝန်ကပြောလိုက်ပါတယ်အမေရိကန်ဘက်ကချင်းကပ်မှုမပြောင်းလဲရင်တော့ဖြစ်လာမဲ့ကျိုးဆက်တွေကအလွန်ဆိုးဝါးအနေနဲ့ကြီးမယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကသတိပေးလိုက်ပါတယ်မြောက်ကိုရီးယားရဲ့ဟန်ပြလွတ်တော်မှာမိန့်ခွန်းပြောကြားတာမှာတော့ခင်ဂျွန်ဝန်ကသူ့အနေနဲ့အမ မေဂန်သမ္မတဒေါ်နယ်ထရမ့်နဲ့နောက်တစ်ကြိမ်ထပ်ပြီးတွေ့ဆုံမှုဆန္ဒရှိကြောင်းဒါပေမဲ့အမေရိကန်ဘက်ကသဘောထားပြောင်းအောင်မဲလို့ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တသဘောတည်းရှိပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းစနေနေ့မနက်မှာ Twitter လူမှုကွန်ရက်ကနေတုံ့ပြန်ပါတယ်။သူတို့နှစ်ဦးရဲ့ပုံကိုရေးဆက်ဆံမှုကသိက္ခာကောင်းမွန်နေစေဖြစ်ကြောင်းနဲ့တဦးနဲ့တဦးယက်တီချက်တွေကိုအပြေးဝနားလည်မှုနဲ့တတိယမြောက်ထိပ်သီးဆွေးနွေးပွဲကကောင်းမွန်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားကဆိုရင်ဥက္ကဋ္ဌခင်မြတ်ခေါင်းဆောင်မှုအောက်မှာကျွယ်ဝမှုဖွံ့ဖြိုးမှုစီးပွားရေးအောင်မြင်မှုအလားအလာကောင်းနေရှိကြောင်းမြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်တွေတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားနိုင်မဲ့နေ့ကိုမျှော်လင့်နေကြောင်းနဲ့မကြာခင်မှာဖြစ်လာနိုင်တဲ့အကြောင်းလဲအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာရေးပါတယ်။အဲဒီနောက်မှာတော့ကမ္ဘာမှာအောင်မြင်ဆုံးနိုင်ငံတစ်ခုအဖြစ်မြောက်ကိုရီးယားပေါ်ထွန်းလာတာကိုမြင်ကြရမယ်လို့လည်းအမေရိကန်ခေါင်းဆောင်ကကြေညာခဲ့ပါတယ်ခင်ဗျာ။
စစ်အာဏာသိမ်းထားတဲ့ဆူဒန်စစ်ကောင်ဆောင်ဟာနှစ်နှစ်အတွင်းမှာအာဏာကိုအယက်သားဆိုးရစီလွှဲပေးမယ်လို့စနေနေ့ကကြေညာပေးလိုက်ပြီးညမထွက်ရအမိန်ကိုလည်းရုပ်သိမ်းလိုက်ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအက်ဒယ်ဖာတာအယ်ဘူဟန်ရဲ့ပထမဆုံးအကြိမ်ရုပ်မြင်သံကြားကပြောတဲ့မိန်ကွန်းတွင်အခုလိုပြောလိုက်တာဖြစ်ပြီးအဖြုတ်ချခံလိုက်ရတဲ့သမ္မတဟောင်းအိုမာအယ်ဘာရှားလက်ထက်ကအရေးပေါ်ဥပဒေတွေနဲ့အမိန်ချမှတ်ခံထားရတဲ့အကျဉ်းသားအလုံးကိုလွှတ်ပေးဖို့လည်းအမိန်ပေးလိုက်ပါတယ်။ဒီလိုအမိန့်တွေကိုချမှတ်တာကိုကြည်ချင်းအဖြစ်ဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြပွဲတွေကဆူဒန်နိုင်ငံစစ်တပ်ရဲ့လွှမ်းမိုးမှုကိုအာရုံစေတယ်ဆိုတာသိတာပေါ်လွင်စေပါတယ်။မနေ့စနေနေ့မှာပဲနိုင်ငံရေးထောက်လှမ်းရေးအကြီးအကဲဆာလာအက်ဒ်ဒူလာမိုဟာမက်ဆာလီယာဒူကနှုတ်ထွက်သွားခဲ့တာပါ။စစ်ကောင်စီကဆူဒန်မှာရွေးကောက်ပွဲတွေကျင်းပပြီးတဲ့အချိန်ထိနှစ်နှစ်လောက်ကြာအောင်အုပ်ချုပ်သွားမယ်လို့လည်းပြောထားပါတယ်။
ဆီးရီးယားနိုင်ငံမစ္စရာမျိုးကဆီးရီးယားစခန်းကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်၃ယောက်သေဒဏ်ရာရသွားတယ်လို့ဆီးရီးယားနိုင်ငံကပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံအလယ်ပိုင်းဟာမာဖီနယ်မှာဒီနေ့နေ့စောပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အင်ဂျီတော်များများလည်းပျက်စီးသွားတယ်လို့အစိုးရပိုင်းစာနာသတင်းအေဂျင်စီကပြောပါတယ်။ဆီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးဒုံးကြီးတွေကအစ္စရေးဘက်ကပစ်လိုက်တဲ့ဒုံးကြီးတချို့ကိုဟန်တားနိုင်ခဲ့တယ်လို့အမည်မဖော်လိုတဲ့စစ်ဘက်တာဝန်ရှိသူတချို့ကိုကူးကားပြီးတော့စာနာသတင်းကဖော်ပြပါတယ်။အစ္စရေးဘက်ကတော့ဆီးရီးယားနိုင်ငံနဲ့မှာအီရန်နိုင်ငံနဲ့ဆိုင်တဲ့ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရန်လိုင်းတို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ကြားရမယ့်နိုင်ငံတကာသတင်းလွှာထဲမှာတော့ဒဏ်လူညီမျှမှုမရှိတဲ့အမျိုးသမီးတွေရဲ့နေနာချက်တွေနဲ့ပတ်သက်လို့ထုတ်ပြန်ထားတဲ့ကုလသမဂ္ဂအစည်းအဝေးခန်းစာအသစ်တစ်စောင်အကြောင်းကိုပြောပြပေးမှာပါ။ကြမ်းမှဒန်းတူညီမျှမှုရှိတဲ့အတွက်အမျိုးသမီးတွေအနေနဲ့အိမ်တောင်သားမွေးရမှာအကန့်အသတ်တွေနဲ့ကိုယ်သဘောဆန္ဒအတိုင်းမလုပ်နိုင်တဲ့အခြေအနေတွေကြုံနေရတယ်လို့လစ်လာချက်အသစ်တစ်ခုကတွေ့ရှိခဲ့ပါတယ်။အခွင့်အရေးနဲ့ရွေးချယ်ခွင့်ဒန်းတူရရှိရေးအမည်ပေးထားတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့အစည်းအဝေးခန်းစာမှာဒန်းတူညီမျှမှုရှိတဲ့အတွက်အမျိုးသမီးတွေရဲ့နေနာချက်တွေကိုထောက်ပြထားတာပါ။ဒီအကြောင်း VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်။
ကုလသမဂ္ဂလူ့ရေးရန်ပုံငွေဖွဲ့ UNFPA စတင်ထူထောင်ခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကစလို့မျိုးဆက်ပွားကျန်းမာရေးခွင့်ရေးတွေအကြီးအကျယ်တိုးတက်လာတာတွေ့ရပါတယ်။အမျိုးသမီးတွေကလေးမွေးဖွားမှုနောက်ထောက်ဝယ်နေပါချဆင်းသွားတယ်လို့ဖွံ့ဖြိုးမှုအနေဆုံးတိုင်းပြည်တွေမှာကိုယ်ဝန်ဆောင်သူအရေးထွက်နဲ့ကိုယ်ဝန်ဆောင်ရာကနောက်ဆက်တွဲပြဿနာတွေကြောင့်တည်ဆုံးမှုနှုန်းကလည်းတိတိကျကျလျော့နေသွားပါတယ်။ဒါပေမဲ့လည်းခင်မီ3တန်းနိုင်တဲ့အခွင့်အလမ်းမရှိတာကြောင့်မလို့ရင်ပဲကိုဝင်ရလာကြတဲ့အမျိုးသမီးတန်းနေရာကျော်တိရှိနေတော့မယ်လို့လဲ UNFPA ရဲ့အစိုးရခန်းစာကဖော်ပြထားတာပါ။မျိုးဆက်ပွားကျန်းမာရေးဝန်ဆောင်မှုတွေမရနိုင်ကြတဲ့အတွက်ကိုဝင်ဆောင်ရင်နဲ့ကလေးမွေးဖွားချိန်တွေမှာကျူတင်ကာဝယ်ကုသလို့ရတဲ့ယောဂါတွေနဲ့တည်ဆုံးနေရသူအမျိုးသမီးဦးရေဟာနေ့စဉ်800ကျော်တိရှိနေတယ်လို့လဲပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက် UNFPA ဖွဲ့ညွှန်ကြားရေးမှူးမော်နီကာဖာရိုကတော့ကျမ်းမာဒန်းတူညီမျှမှုမရှိတာကတိုးတက်မှုတွေအတွက်အဟန့်တားဖြစ်နေရတယ်လို့ဆိုပါတယ်။ကျမ်းမာခွဲခြားဆက်ဆံတဲ့အယူဆတွေနဲ့အပြုတ်မှုတွေကြောင့်မကြာခဏဆိုသလိုအမျိုးသမီးတွေရဲ့မျိုးဆက်ပွားကျမ်းမာရေးပေါ်ရက်ခတ်မှုတွေကြုံနေရတယ်လို့လည်းပြောပါတယ
်။ Gender inequality limits the ability of women to freely make fundamental decisions about when and with whom to have sex.
ကျမ်းမာဒန်းတူမညီမျှမှုကြောင့်မျိုးသမီးတွေအနေနဲ့ဘယ်အချိန်မှဘသူနဲ့လိင်ဆက်ဆံမယ်၊တရေတားဖို့လုပ်မယ်၊ဒါမှမဟုတ်ကျမ်းမာရေးဆောင်ရှောက်မှုရဖို့အတွက်အလုပ်ကိုင်းနေရှာဖွေမယ်၊အသိဉာဏ်ပညာတွေစီးပူးမယ်၊စတာတွေလိုမျိုးအခြေခံကြတဲ့ဆုံးဖြတ်ချက်တွေကိုလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်မရှိကြဘူးလေ
။ကမ္ဘာတဝန်တန်ဖိုးရချီရဲ့အမျိုးသမီးတွေလိင်ပိုင်းဆိုင်ရာနဲ့မျိုးဆက်ပွားကျမ်းမာရေးအခွင့်အလမ်းတွေဆုံးရှုံးနေရတာကိုလည်းအစိုးရကစားမှအလေးထားဖော်ပြထားတာပါ။စင်ရပြီးကျေးလက်ဒေသမှာနေထိုင်ကြသူတွေပညာရေးနိုင်ပါသူအမျိုးသမီးတွေအနေနဲ့အခွင့်အလမ်းဆုံးရှုံးမှုတွေပိုကျွမ်းလာရှိတယ်လို့လည်းဆိုပါတယ်။က ကိုဝင်ဆောင်ခြင်းသိဆုံးမှုတွေအားလုံးရဲ့သုံးပုံနှစ်ပုံဟာအာဖရိကတိုက်တောင်ပိုင်းဒေသမှာဖြစ်ပွားနေတာကိုလည်းတွေ့ရှိထားပါတယ်။ကျမ်းမာဒန်းတူညီမြေးမူဝါဒတွေနဲ့လုပ်ငန်းစဉ်တွေကိုစိုက်ထုတ်ကြိုးပမ်းနေတဲ့နိုင်ငံတွေမှာတော့အမျိုးသမီးရဲ့အခြေအနေဟာအကောင်းဆုံးအဆင့်မှာရှိနေပြီးအများစုကတော့ဖွံ့ဖြိုးတဲ့တိုင်းပြည်တွေမှာတွေ့ရလို့ရှိတယ်လို့လည်း UNFPA ညွှန်ကြားရေးမှူးဖာရောကပြောပါတယ
်။ If you look at the countries who've been were the most challenged ones,It's countries where women still face many barriers in accessing.
စင်ခေါ်မှုတွေနဲ့အများဆုံးရင်ဆိုင်နေရတဲ့တိုင်းပြည်တွေကိုကြည့်လိုက်မယ်ဆိုရင်မျိုးသမီးတွေအတွက်ကျန်းမာရေးဆောင်ရွက်မှုရရှိဖို့အထူးသဖြင့်လိင်ပိုင်းဆိုင်ရာနဲ့မျိုးဆက်ပွားကျန်းမာရေးနဲ့အခွင့်အရေးတွေရရှိနိုင်ဖို့အခက်အခဲတွေကြုံနေရတဲ့နိုင်ငံတွေဖြစ်နေတယ်ဆိုတာကိုတွေ့ရမှာပါ။ဒါတွေအလုံးဟာလည်းစီးပွားရေးအကျပ်တဲကျဆင်းမှုမျိုးတွေလို့ထူးခြားတဲ့စင်ခေါ်မှုတွေနဲ့ပတ်သက်ဆက်နွယ်နေပါတယ်။
ကုလသမဂ္ဂလူ့ရေရန်ပုံငွေဖွဲ့ UNFPA ကတော့2030ပြည့်နှစ်မှာနောက်ဆုံးထားအကောင့်ထဲပေါ်မဲ့ကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးရည်မှန်းချက်တွေနဲ့အချိန်ကိုက်ဆောင်ရွက်နိုင်မဲ့ရည်မှန်းချက်တွေကိုလည်းချမှတ်ထားပါတယ်။ရည်မှန်းထားတဲ့အထက်မှာတော့ကျူတင်ကာဝယ်တားဆီးနိုင်တဲ့ယောဂဝေဒနာတွေနဲ့ကိုယ်ဆောင်မိခင်သိဆုံးမှုတွေဖျောက်ရေးမိသားစုစီမံကိန်းကိုလူတိုင်းခံစားဖို့ရရှိရေးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေထိခိုက်နစ်နာစေမဲ့ကိုယ်ထိလက်ရောက်အကျဉ်းဖက်မှုတွေနဲ့အနိုင်ကျင့်မှုတွေကိုအမြင့်ပြည့်ရှင်းလင်းရေးစီစဉ်တွေကိုလည်းထည့်သွင်းထားပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါရှင်။အခုတော့အမေရိကန်ရဲ့ရွှေပြောင်းဝင်လာသူတွေဟန်တားဖို့ဒီတတိုင်းကာရေးအစီအစဉ်ဘက်ကိုကြည့်ကြရအောင်ပါ။အမေရိကန်မှာရွှေပြောင်းအခြေချလာကြတဲ့သူတွေကိုဂုဏ်ပြုထားတဲ့နယူးယောက်မြို့အဲလစ်ဂျွန်မော်ကအုတ်တတိုင်းနိုင်ငံတွေဟာလုံးဝကိုပြည့်လူနီးပါးဖြစ်နေပါပြီ။ဒီကနေ့ထိအုတ်တတိုင်းနိုင်ရန်ကြောက်ပြအချက်980ပေါ်မှာရွှေပြောင်းအခြေချသူ8သိန်းလောက်ရဲ့နာမည်တွေကိုထွင်ထားတာဖြစ်ပြီးဒီထဲမှာအဲလစ်ဂျွန်ကိုတကားမှခြေမချဘူးတဲ့သူတွေလည်းပါဝင်ပါတယ် VOE သတင်းတောက်ရိုမန်တေလာသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြမှာပါရှင
်လွန်ခဲ့တဲ့ရာစုနှစ်တစ်ခုကဥရောပကနေအမေရိကန်ကိုအခြေချဖို့ရောက်လာတဲ့သူအတော်များများနယူးယောက်မြို့အဲလစ်ဂျွန်ကအမေရိကန်ကိုရွှေပြောင်းအခြေချနေသူတွေကိုဂုဏ်ပြုထားတဲ့အော်ဒိုင်းနိုင်ရန်တွေပေါ်မှာအမတ်တရနာမည်ရေးထိုးခဲ့ကြသလိုပဲ1954ခုနှစ်ဒီလူမှုကြီးကြပ်ရေးခံပိတ်ပြီးတဲ့နောက်ပိုင်းအမေရိကန်ကိုဝင်ရောက်လာကြတဲ့လေအမေရိကနဲ့အရှေ့တောင်အာရှကရွှေပြောင်းနေထိုင်သူတွေအနေနဲ့လဲသူတို့ရဲ့နာမည်တွေကိုအခုခါမှာတမ်မလီစကြီးပြားတွေပေါ်မှာထွင်နိုင်တော့မှာဖြစ်ပါတယ
် Everybody wants to be honored They want to be remembered
သူတို့ကဂုဏ်ပြုခံကြပြီးသူတို့ကိုလည်းသတိရစေခြင်းကြပါတယ်သူတို့အမေရိကန်ကိုရောက်လာကြတဲ့အချိန်လေးကိုအမတ်တရအဖြစ်ရှိခြင်းကြပါတယ်အမတ်တရတည်တည်လေးပဲဖြစ်ဖြစ်ကျွန်တော်တို့ဒီမှာလုပ်နိုင်ပါတယ်
ဒီကနေ့နာမည်မျိုးစုံကိုတွေ့ရတာကတိုင်းပြည်ရဲ့လူမှုလမ်းကြောင်းပြောင်းလဲလာတာကိုထင်ဟပ်ဖော်ပြနေပါတယ်။အဲလစ်ဂျွန်ပြည်ပြင်ထိန်းသိမ်းစောင့်ရှောက်ရေးရန်ပုံငွေအဖြစ်နဲ့1988ခုနှစ်ကစတင်ခဲ့တဲ့ဒီအမတ်တရအထိမ်းမှတ်မှာရေးထိုးထားတဲ့နာမည်အရေးအတွက်ဟာအခုဆိုရင်9,500ကျော်ရှိသွားပြီဖြစ်ပြီးတော့ဒီအော်တိုင်းနိုင်ငံကြောက်ပြားကြီး980ပေါ်မှာထွန်းထားတာဖြစ်ပါတယ်။ရွှေပြောင်းခြေချသူတွေနဲ့သူတို့ရဲ့မိသားစုမျိုးရိုးတွေကဒီမှာအခြေချလာကြတဲ့ဘသူမဆိုဒေါ်လာ150ပေးရင်ဒါကိုလုံနိုင်ပါတယ်။အရန်ဂျိုဆနာသူ့ရဲ့အဘိုးအဘွားတွေကိုအမတ်တရဂုဏ်ပြုထားတာကိုကြီးဖို့အတွက်ဆိုပြီးတော့အဲ့ဒီကိုတွားရောက်ခဲ့ပြီးတော့အစောပိုင်းမှာအခြေချခဲ့တဲ့သူတွေရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကအခုနောက်ပိုင်းလာရောက်ကြတဲ့သူတွေအတွက်မျှော်လင့်ချက်တစ်စုံတစ်ရာပေးနိုင်မှာဖြစ်တယ်လို့ပြောပါတယ်
If I was a first or second generation, I would feel like, wow, these people.
ဒါကပထမမျိုးဆက်ဒါမှမဟုတ်ဒုတိယမျိုးဆက်ဆိုရင်တော့သူတို့ဒီလိုဘေးဒုက္ခအခက်အခဲတွေကိုရင်ဆိုင်ကြော်ဖြတ်ခဲ့ရပါလားဆိုပြီးအံ့ဩမိပါတယ်။ဘာလို့လဲဆိုတော့သူတို့တွေဟာသူတို့ကိုမလိုလားဘူးလို့ပြောတာတွေစောင့်ကြည့်အကဲဖြတ်တာတွေရှိနေတဲ့ကြားကအခက်အခဲမျိုးစုံကိုကြော်ဖြတ်ပြီးတော့တတိယမျိုးဆက်စတုတ္ထမျိုးဆက်ပြင်စမမျိုးဆက်တွေအထိသူတို့ရဲ့နောက်ထပ်မိသားစုဝင်တွေကိုရက်တီရှင်းတတ်နိုင်အောင်လုပ်ခဲ့ကြတာဖြစ်ပါတယ်
။နိုင်ငံတကာကနေလာကြတဲ့ကမ္ဘာလှည့်ခီးသွားတွေကလည်းဒီအဲလစ်ဂျွန်ကအမျိုးသားလူဝင်မှုကြီးကြပ်ရေးပြတိုင်းမှာသူတို့ရဲ့မိသားစုဝင်တွေမပါဝင်ကြပါမယ်လေ။မတူကွဲပြားတဲ့လူမျိုးပေါင်းစုံရဲ့နာမည်တွေကိုမှတ်တမ်းတင်ဂုဏ်ပြုထားတဲ့အပေါ်မှာအံ့ဩသဘောကျနေကြပါတယ်။
C'est bien que tout soit retracé, qu'ils aient des
အားလုံးကိုမှတ်တမ်းတင်ထားတာကောင်းပါတယ်။နာမည်တွေအားလုံးကိုလည်းရေးနဲ့ရေးထားတာတွေသူတို့မှရှိပါတယ်။ဒါကအမေရိကန်တွေတော်တော်များများကိုသူတို့ရဲ့မိသားစုဘိုးစဉ်ပေါင်ဆက်ကိုခြေရာခံလိုက်နိုင်ဖို့အများကြီးအထောက်အကူဖြစ်စေမှာပါ။
Alice John Foundation ရဲ့အဆိုအရတော့ဒီကြောက်ပြားတွေပေါ်မှာလူမျိုးအလုံးလိုလိုကိုထည့်သွင်းဖော်ပြထားပြီးတော့ဒီထဲမှာအတင်းကျပ်ခေါ်ဆောင်လာတဲ့ဂျွန်တွေလည်းပါဝင်တယ်လို့ Seven Brigandi ကဆိုပါတယ်
။ We tell the story of slaves and their arrival.
ဂျွန်တွေရဲ့အကြောင်းနဲ့သူတို့ရောက်လာပုံကိုလည်းကျွန်တော်ကိုပြောထားပါတယ်။
ဒါကတိတ်ကိုဆိုးဝါးပြီးကြေကွက်စရာကောင်းတဲ့အခြေအနေပါဒါပေမဲ့အခုခါမှာသူတို့ဟာအမေရိကန်သမိုင်းအမေရိကန်နိုင်ငံရဲ့အစိတ်ပိုင်းတရားဖြစ်နေပြီးသူတို့အနေနဲ့လည်းဒီမှာကြံတဲ့လူတွေလှုပ်တယ်လို့ပဲသူတို့ရဲ့မိသားစုတွေကိုဂုဏ်ပြုသင့်ပါတယ
်ဒီနိုင်ငံမှာရှိတဲ့တချို့အမေရိကန်ဌာနေတိုင်းသားလူမျိုးစုတွေလည်းသူတို့ရဲ့မိသားစုဝင်တွေကိုဒီမှာလာပြီးတော့ဂုဏ်ပြုထားကြတယ်လို့ပြောပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတော့နှစ်သိကူအတာတကြံကာလမေတ္တာဒေးလက်ဆောင်တခြင်းလေးတစ်ပုဒ်နဲ့ဖြောဖြောပေးဖို့အချိန်ရောက်လာပါပြီဒီနေ့တော့ပိဋကအကြိုက်တခြင်းလေးတွေကိုအမြဲတမ်းစိတ်ရှိလက်ရှိရွေးပွေးလေးရှိတဲ့မယိတနာကျော်ကဒီနေ့ဘာတခြင်းလေးရွေးထားလဲဆိုတာကိုပြောပြပါဦးရှင်
မြန်မာပြည်မှာဆိုတဲ့တခြင်းလေးဒီနှစ်တကူလက်ဆောင်ဖြစ်နေလွှင့်ပေးခြင်းပါတယ်ဒီတခြင်းရွေးပြတာကလည်းလေဒီနှစ်တကြံမှာတယောက်နဲ့တယောက်ဒီ Facebook Messenger ကနေပြီးတော့အပြန်လန်းနှစ်သစ်ဆူတောင်းဆိုပြီးတော့ဟိုရေပတ်တဲ့ပုံလေးတွေတခြင်းလေးတွေအဲ့လိုမျိုးစာသားလေးတွေပို့လာတာနားထောင်ကြည့်တော့ဒီတခြင်းလေးကိုလွှင့်ပေးခြင်းစေတယ်ဖြစ်ပါတယ်ဒါကြောင့်မလို့ဒီတခြင်းလေးဆိုပြတဲ့အကြောင်းကိုဒီတခြင်းတည်ဆိုထားတဲ့ Train Tour ပို့လဲလှမ်းမိကြည့်လိုက်ပါတယ်ဒီတခြင်းကိုရေးဆက်တယ်ဆိုရဲကိုစောင်းဦးလိုင်ရောဖုန်းဆက်တာမရလို့ဒီ Train Tour ပို့ဆိုရဲမမခံရောပဲမိကြည့်လိုက်တာပါနားထောင်ကြည့်ရအောင်
အဲ့ဒီချင်းလေးကဟိုလေးကျွန်းလူညီမများအဖွဲ့ရဲ့တင်းဆောင်လေးပါသူတို့အလူဒါနတွေလောက်ကြတဲ့အယုတ်လေးတွေနဲ့ဒီဒီတချင်းနောက်ခံဒီလုံးလေးတေးသွားလေးဖြစ်ဖြစ်လောက်ချင်လဲဆိုတော့ ਨੇ ကိုဆောင်းလိုင်ရရေးပြီးတယ်ကျွန်မဆိုပေးတာပါစာသားလေးရလည်းကောင်းတာဘောနော်စာသားလေးရလည်းဟိုမြစ်တာထားတဲ့စာသားလေးလေးပဲဆိုတော့စာသားလေးကိုပဲကိုစဉ်းစားရင်ဆိုလိုက်တာနဲ့ကိုရှင်နဲ့မလည်းမြစ်တာကိုကူးဆက်သွားတာပေါ့နော
်အောင်မြင်ပါစေအရာခတ်သိမ်းပျော်ရွှင်ပါစေလူခတ်သိမ်းအကုန်စန္ဒရီအလုံးပြည်စုံညော်လင်းခြင်းညာနဲ့ချက်တူနေတိုင်းရှင်တန်နိုင်ဘူးjuna sai nyatta de tu luan chung ni sirana ati kunyi pe ma me du rui ni ya dai ma e du pu a mya po nyama pi ma san yi sa ba mya po ba sin nyama pi ma ta ya chan mi ja ba sin na long na la du mya tu ta de tu bwa ku sain na ba shun lan chan mi ti song di nye di ye nye chan si bu nyama pi ma ta da na dia zi dia man dui nyama pi ma ta ya chan mi ja ba sin na long na la du mya tu ta de tu bwa ku sain na ba shun lan chan mi ti song di nye di ye nye chan si bu
မင်းနဲ့ sorry flight နဲ့ဆိုရောက်တာနဲ့ညနေဖွင့်ပွဲပြင်တဲ့ကြံတဲ့တစ်ခုလုံးလဲချင်းတဲ့ကြံမှာလဲရှိမယ်နှစ်ဆန်းပြည့်နေ့ညပဲပြန်ရောက်ပါမယ်ကျွန်မပြည့်တဲ့ဒီအားလုံးရောကျွန်မတို့နိုင်ငံသူနိုင်ငံသားများအားလုံးရောခုနှစ်တာပြည့်ပေါင်း ချမ်းသာချမ်းသာကြပါသည်လို့ကောင်းကျိုးလိုရင်ဆန္ဒများလည်းပြီးွားကြပါသည်ရှင
်အပြုံးမင်းတွေနေရတကပူပွေလို့နေတဲ့တိုင်းချနေနိုင်ကြပြီတင်းနေတို့ရှိနာကလန်းများလာပါစီဘူးယာမြမပြီမဆန်ရစပါများပေါ်ပါစီမြမပြီမတာယာချင်းကြီးကြပါစီနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိတ်နှပါရှင်လန်းချမ်းမြေတည်ဆုံးဒီနေ့ဒီညီကျန်စီဖို့ဒီမှာပြီမှာသာသနာတရားစစ်တရားမှန်တွေဒီမှာပြီမှာသာယာချမ်းမြေကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိတ်နှပါရှင်လန်းချမ်းမြေတည်ဆုံးဒီနေ့ဒီညီကျန်စီဖို့
တွင်ဒရာဂိုရဲ့မြန်မာပြည်မှာဆိုတဲ့တခြင်းလေးကိုတကြံတေးလက်ဆောင်ဖြစ်ရွေးပေးခဲ့တဲ့မအေးသနာကျော်ကိုအစိုးရထွင်ဒရာဂိုဘူကိုပါပိယိတ်တကူစားကျေးဇူးတင်ပါတယ်ရှင်မြန်မာပြည်သူပြည်သားအားလုံးလာမယ့်တစ်နှစ်တာကာလပတ်လုံးအတားအယလိုအေးချမ်းကြပါစေရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်မြသစေအောင်ကပြောပြပေးပါဦးမယ်ရှင်
အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပေယိုဟာဒီကနေ့တနင်္ဂနွေနေ့ကိုလံဘီယာနယ်စပ်မြို့ကုကူတာမှာနိုင်ငံတွင်းမငြိမ်သက်မှုတွေနဲ့အစားအစာပြတ်လတ်မှုတွေကြောင့်ထွက်ပြေးလာတဲ့ဗင်နီဇွဲလာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံဖို့စီစဉ်ထားပါတယ်။ဗင်နီဇွဲလာသမ္မတနီကိုလတ်မာဒူရိုနဲ့သူ့ရဲ့အစိုးရကိုလက်မခံတဲ့သမ္မတထရမ့်ရဲ့ရည်တည်ချက်ကိုထောက်ခံတဲ့အနေနဲ့ဝန်ကြီးပွန်ပေယိုကလက်တလုံးမှာတောင်အမေရိကတိုက်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။American Mexico နယ်စပ်ကိုပိတ်ဖို့အတွက်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးဒီလိုလုပ်လို့တရားဥပဒေချောင်းအရာအမှုရင်ဆိုင်ရတယ်ဆိုရင်သူ့အနေနဲ့လွတ်ငြိမ်권ပေးမှာဖြစ်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်က Twitter ကမနေ့စနေနေ့ကညင်းဆိုလိုက်ပါတယ်။သမ္မတထရမ့်ကသူ့အနေနဲ့အမိမည်လုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုပြည်တံကကင်းလွတ်ခွင့်ပေးဖို့ဘယ်တုန်းကမှမကန့်လန့်ခဲ့တယ်လို့တောင်ပိုင်းနယ်စပ်ကိုလည်းပိတ်ဖို့ဘယ်သူ့ကိုမှအမိန့်ပေးခဲ့တာမရှိဘူးလို့သမ္မတထရမ့်က Twitter ကနေရေးသားလိုက်ပါတယ်။ WikiLeaks website တီထောင်သူ Julian Assange ကိုဖမ်းဆီးလိုက်ပြီးတဲ့နောက်သူ့ကိုဖမ်းဆီးထားမှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရအချိန်ကြာမြင့်စွာရင်ဆိုင်သွားရဖို့ရှိတယ်လို့နိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာ Britain အကျဉ်းထောင်ထဲမှာပဲဆက်ရှိနေပါတယ်။လန်ဒန်မြို့ကအဆန်းကျဲရှိနေ Jennifer Robinson ကသူ့အနေနဲ့အဆန်းကို American တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးဖို့လှုပ်သွားမယ်လို့အတည်ပြုလိုက်ပါတယ်။ Britain နိုင်ငံရဲ့ဥပဒေအရတော့ American နိုင်ငံအနေနဲ့အဆန်းကိုသူတို့စီကိုလွှဲပြောင်းပေးဖို့အတွက်ဇွန်လ10ရက်နေ့မတိုင်ခင်တရားဝင်တောင်းဆိုသွားမှာဖြစ်ပါတယ
်။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမုံဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LTR ဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့တကွ VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်း VOA ရဲ့ Internet ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဒီလိုရတဲ့ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.